ခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအမီပါဒီတပတ်ဖီဘာတိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့အနောက်ဘက်နယ်စပ်ဒေသရခိုင်အမျိုးသားနယ်မြေပြည်လဲတိဆောက်ရေးကော်မတီယာယီနဲ့လူမှုအဖွဲ့အစည်းတွေကနေစစ်တွေမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဘိုင်းခေါင်ဒုက္ခသည်စခန်းကရွာသား3ဦးအသက်ခံရမှုနဲ့ပတ်သက်ပြီးတမရော်အရာရှိစစ်သည်6ဦးကနေပြစ်မှုကျူးလွန်ကြောင်းဝန်ခံခဲ့တယ်ဆိုတာနဲ့တောင်ပိုင်းရှမ်းပြည်တမရော် RCSS SSA ခေါင်းဆောင်တွေနဲ့ထောင်အောင်ဆန်းစုကြည်ဦးဆောင်တဲ့မြမအစိုးရတို့တွေ့ဆုံဆွေးနွေးမှုအခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်းမရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။သမိုင်းပညာရှင်ဒေါက်တာအေးချမ်းဦးဆောင်တဲ့အနောက်ဖက်နယ်စပ်ဒေသရခိုင်အမျိုးသားနယ်မြေပြည်လည်တိဆောက်ရေးကော်မတီယာယီနဲ့လူမှုအဖွဲ့အစည်းတွေစက်တင်ဘာလ18ရက်နေ့ကစစ်တွေမျိုးအာရီယန်စားတောက်ဆိုင်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။လက်ရှိရခိုင်ပြည်နယ်အခြေအနေဒုက္ခသည်တွေရဲ့အခြေအနေနဲ့ပြည်လည်တိဆောက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်တယ်လို့ကော်မတီတွင်းရေးမှူးဆရာတန်းထွန်းကပြောပါတယ်။အဲ့ဒီကော်မတီကနေပတ်ပေါင်းစုံပြက်စီးနေတဲ့အနောက်ဖက်ဒေသရခိုင်မျိုးသားနယ်မြေကိုအခိုင်အမာပြန်လည်တည်ဆောက်ဖို့နဲ့လက်တလောချင်းနေမှာတရက်ခံပြည်သူတွေနဲ့ယာယီသိမ်းရှောင်နေရတဲ့ဒုက္ခသည်တွေစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာလုံခြုံမှုပေးဖို့တရက်ခံတိုင်းရင်းသားတွေရဲ့ဘဝလုံခြုံရေးနယ်မြေတည်တံ့ရေးလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးကိုပံ့ပိုးကူညီဖို့နဲ့ရခိုင်ရေးရာကိစ္စတွေကိုဥပဒေအတွင်းကတောင်းဆိုရမယ်လို့သူကဆိုပါတယ်။ကော်မတီကိုအလိုတော်ပြည့်စရာတော့အပါအဝင်တတိပညာရှင်တွေရခိုင်လွတ်တော်ကူစလဲတွေလူမှုအဖွဲ့အစည်းတွေပါဝင်စီးပွားရေးလုပ်ငန်းရှင်တွေနဲ့ဒီလ၄ရက်နေ့ကစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်
။ကချင်ပြည်နယ်မန်စီမြို့နယ်မိုင်းခေါင်ဒုက္ကဋ်စခန်းကရွာသား၃ဦးအသက်ခံရမှုနဲ့ပတ်သက်ပြီးဆွဲချက်တင်ခံစားရတဲ့သတ်မတော်ရာရှိ၆ဦးကနေပြစ်မှုကျူးလွန်ကြောင်းဝန်ခံခဲ့ပါတယ်။စတင်မလ၁၉ရက်နေ့ကမန်စီမြို့ခမ်းမရ၃တိတ်ကိုစခန်းရှိသတ်မတော်စစ်ခုံရုံးကနေဒုတိယကြိမ်စစ်ဆေးချက်အရဝန်ခံလိုက်ခြင်းဖြစ်တယ်လို့မိုင်းခေါင်ကြေးရွာအုပ်ချုပ်ရေးမှူးဥပ္ပိတာဘောင်းတော်ကပြောပါတယ်။ဒီစစ်ဆေးချက်တွေကိုအထက်အာဏာပိုင်တွေကိုတင်ပြသွားရမှာဖြစ်လို့အမှုစီရင်ချက်မချနိုင်နေဘူးလို့လည်းဥပ္ပိတာဘောင်းတော်ကပြောပါတယ်။အသက်ခံရတဲ့စစ်ဘေးရှောင်၃ဦးရဲ့မိသားစုဝင်တွေကတော့တရားမျှတဲ့စီရင်ချက်မျိုးကိုလိုလားပြီးသူတို့အနေနဲ့ထွက်လာမဲ့စီရင်ချက်တွေကိုစောင့်ကြည့်ပြီးမှဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ KBC တာဝန်ရှိသူဥတမော်နော်မိုင်ကပြောပါတယ်။မိုင်းခေါင်ကြေးရွာကက်သလက်တင်းတော်ကယ်ဆယ်ရေးစခန်းမှာနေထိုင်တဲ့မရံပရန်ဆိုင်အင်ခွန်ကန်အောင်လက်ပြနော်ခွန်၃ဦးတို့ကိုပြီးခဲ့တဲ့မေလ25ရက်နေ့ညနေပိုင်းကနေဆန်းလုတ်ကန်မြေပြန်မှာတမတော်ကနေဖမ်းဆီးခဲ့ပြီးစပ်ပြခံရတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။
ရှမ်းပြည်မြောက်ပိုင်းနမ်ဆန်မြို့နယ်မန်မိုင်မုံကောမြွာအနီးမှာထိုးစစ်ဆင်လာတဲ့မြမတပ်တော်နဲ့ TNLA တအန်းပလောင်တပ်ဖွဲ့တို့စက်တင်ဘာလ9ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNLA ပြန်ကြားရေးအရာရှိဗိုလ်မှူးတအကျော်ကပြောပါတယ်။အထူးသဖြင့်စက်တင်ဘာလ10ရက်နေ့နောက်ပိုင်းမှာမြမတပ်တော်ကနေထိုးစစ်ဆင်မှုပုံမှုပြုတ်လုလာပြီး19ရက်နေ့အထိတော့တိုက်ပွဲ9ကြိမ်ထိတွေ့မှုဖြစ်ပွားခဲ့တယ်လို့သူကပြောပါတယ်။အဲ့ဒီ19ရက်နေ့မနေ့ပိုင်းမှာနမ်ခမ်းမြို့နယ်ပဒံကျေးရွာအုပ်စုမန်ကန်ကျေးရွာအတွင်းမှာတပ်မတော်အင်အား30ခန့်ဝင်ရောက်လာပြီးရွာသား5ဦးကိုဖမ်းဆီးခဲ့တယ်လို့ရွာအုပ်ချုပ်ရေးမှူးနဲ့ကျောင်းထိုင်ဆရာတော်တို့တွားရောက်ထောက်ခံရမှာတော့4ဦးကိုပြန်လည်လွတ်မြောက်ပေးပေမဲ့ကျန်တယောက်ကိုတော့ဆက်လက်ဖမ်းဆီးထိန်းသိမ်းထားဆဲဖြစ်တယ်လို့မန်ကန်ကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ်
မိုးဆက်မပြတ်ရွာသွန်းမှုကြောင့်ချင်းမြင်းနယ်မှာမြေပြူမှုတွေဖြစ်ပွားပြီးလူနေအိမ်တွေပြောင်းရွှေ့ရသလိုကားလမ်းတွေလည်းပျောက်သောမှုတွေဖြစ်ပွားခဲ့ပါတယ်။တီးတိမ်မြို့နယ်ခိုင်ခမ်းမြို့မှာအန္တရာယ်ရှိလူနေအိမ်10လုံးဖြိုချခဲ့ရပြီးဖလန်းမြို့မှာ3အိမ်၊ဟာကားမြို့မှာ3အိမ်နဲ့ကံပလက်မြို့မှာ2အိမ်ပြောင်းရွှေ့ခဲ့ရတယ်လို့ချင်းမြင်းနယ်ဆိုရပြောခွင့်ရပုဂ္ဂိုလ်ဝန်ကြီးစလိုင်းအိုင်ဆက်ခင်ကပြောပါတယ်။မြေပြူမှုကြောင့်ဝေဘူးလဖလန်းကားလမ်း၊ကလေးဖလန်းဟာကားလမ်းနဲ့ဟာကားကံကုန်လမ်းတွေဟာလည်းပျောက်သောသွားခဲ့ပြီးချင်းမြင့်နဲ့လမ်းဦးစီးကဆက်ကြီးတွေနဲ့ရှင်းလင်းပြီးနောက်မှာကားသေးတွေသာတော်လာနိုင်ပေမဲ့ကလေးမျိုးကနေချင်းတောင်ကိုတက်မဲ့6ပိန်းသားကုန်တင်ရင်ကြီးတွေပိတ်ပင်ထားရပါတယ်
။ရှမ်းပြည်မြောက်ပိုင်းနောင်ချုံမြို့နယ်ထဲမှာပိုင်ရှင်မဲ့တာမလန်းတစ်90တန်ကို ချုံနယ်ရှင်းလင်းရေးအစိုးရဝန်ထမ်းတွေကနေတွေ့ရှိခဲ့ပါတယ်အတုံးပေါင်း900ကျော်ရှိတဲ့အဲ့ဒီတာမလန်းတစ်သုံးတွေကိုနှောင်ချုံမြွနယ်နဲ့တမိုင်လောက်ကွာဝေးတဲ့ဆမ်ဆဲအုပ်စုထဲကစိုက်ပျိုးရေးစီမံကိန်းတစ်ခုမြေလွတ်နေရာမှာစက်တင်ဘာလ18ရက်နေ့ကတွေ့ရှိခဲ့ပေမဲ့ပိုင်ရှင်ကိုတော့မသိရှိရသေးပါဘူးစိုက်ပျိုးရေးစီမံကိန်းမြေလွတ်မြေရဲ့အဖြစ်ထားရှိတဲ့အဲ့ဒီမြေနေရာကိုတစ်တော်ဌာနကအသုံးပြုဖို့တွားရောက်ရှင်းလင်းရမှာခြုံထဲမှာဝက်ထားတဲ့တာမလန်းတစ်တွေကိုတွေ့မိတယ်လို့နှောင်ချုံမြွနယ် SNLD ပါတီမြို့နယ်ဥက္ကဋ္ဌကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်ဟာစက်တင်ဘာလလယ်မှာနိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်အပါအဝင်တပ်မတော်အကြီးအကဲတို့ကိုတွားရောက်တွေ့ဆုံခဲ့ပါတယ်ဒီခီးစဉ်နဲ့ပတ်သက်ပြီးဘလို့ထူးခြားမှုတွေရှိနေပါသလဲဆိုတာနမ်ဟွန်ကနေတင်ဆက်ထားပါတယ်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ခဲ့တဲ့ဒီခရီးစဉ်နဲ့ပတ်သက်လို့ကျေနပ်အားရမှုတိတ်မရှိလာဘူးလို့ RCSS ခေါင်းဆောင်ပိုချုပ်ကြီးရစစ်ကရှမ်းဘာသာနဲ့ပြောပါတယ
်။ဘောဟိုင်မန်ဟန်ကြာနေမန်ဟန်ကြာတော့နော်။ဝေကာဟောက်ကခေါ့ကြာလောင်ရပ်ဖို့ဒေါက်အောင်ဆန်းစုကြည
်။အားရကျေနပ်မှုရှိပါသလားလို့မေးလိုက်ရင်တော့အားရကျေနပ်မှုတော့မရှိခဲ့ပါဘူး။ဒါပေမဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့အခက်အခဲကိုလည်းကျွန်တော်တို့နားလည်တယ်။အခုဒေါက်အောင်ဆန်းစုကြည်တို့ဒုရယာပူချုပ်မှုကြီးစိုးဝင်းတို့လာပြီးတော့တွေ့ဆုံတာကလည်းအပြန်အလှန်နားလည်မှုတွေဆွေးနွေးဖို့ဖြစ်တယ်။ယုံကြည်မှုတည်ဆောက်ဖို့အတွက်ဖြစ်တယ်။အမြင်ကွဲလွဲနေတာတွေကိုနားလည်အောင်လာပြီးဆွေးနွေးရှင်းပြတာဖြစ်တယ်ဆိုတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့သူအများကြီးစူးစမ်းရအောင်မယ်။တိုင်းဒေသခေါင်းဆောင်တွေနဲ့အများကြီးတွေ့ဆုံရအောင်မယ်ဆိုတာကိုသိခဲ့ရပါတယ်။
ဒီခရီးစဉ်ကတပ်မတော်ဒုတိယကကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းနဲ့လည်းတွေ့ခဲ့ပါသေးတယ်တပ်မတော်ဘက်ကအဖြစ်ချင်းဆုံးကတော့ DDR SSR လက်နက်ဖြုတ်သိမ်းရေးကိုအရင်လှုပ်စေခြင်းနဲ့အပေါ်ဗိုလ်ချုပ်ကြီးရစစ်ကအခုလိုပြောပါတယ
်လောင်ငမ်းရန်န်ခိုင်လိုက်နဲ့မတည်ဘူးကတပ်မတော်ခေါ်ဆောင်မှာပိုဟက် DDR အကွမ်းဝမ်ခင်းရောက်ကွာ
ကျွန်တော်တို့ငင်းချမ်းကြီးကိုဖော်ဆောင်တဲ့နေရာမှာငင်းချမ်းကြီးလူလမ်းမှုကတယောက်နဲ့တယောက်မတူကြပါဘူးတပ်မတော်ဘက်အမြင်ကတော့လက်နက်ချပြီးမှ DDR SSR လုပ်ပြီးမှငင်းချမ်းကြီးကိုဖော်ဆောင်ခြင်းကြတယ်ကျွန်တော်တို့ဘက်ကတော့သူတို့တွေနဲ့လက်သွဲပြီးသရားမျှသမှုရှိအောင်စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပုံစံဖြစ်အောင်လုပ်ပြီးမှငြိမ်းချမ်းရေးလုပ်ပြီးမှပဲလက်နက်ဖြုတ်သွင်းရေးကိစ္စဆွေးနွေးရမယ်လို့မြင်တယ်
တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဟာမြန်မာအစိုးရနဲ့ NCA အပြည့်အစုံချုပ်လက်မှတ်ရေးထိုးထားပေမဲ့လည်းမြန်မာတပ်မတော်နဲ့စစ်ရေးပဋိပက္ခတွေအစဉ်လွတ်လွတ်ဖြစ်ပွားနေခဲ့ပါတယ်။ဒီလိုစစ်ရေးပဋိပက္ခတွေဆက်လက်မဖြစ်ပွားဖို့ဒုတိယတပ်မတော်ကကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှုမှာနှစ်ဖက်ဆွေးနွေးခဲ့တယ်လို့ဗိုလ်မှူးကြီးဆိုင်မွန်ကအခုလိုပြောပါတယ်။
ဒီတင်မမှုတွေ shopping ဖို့ကတ္တရလမ်းကြောင်းတွေထားပြီးတော့ကျွန်တော်တို့အပြန်လန်းစီးပွားမှုတွေကိုဖြစ်နိုင်အောင်ဆိုပြီးတော့ကျွန်တော်တို့ဆွေးနွေးကြီးနိုင်တာရှိပါတယ
် RCSS SSA အနေနဲ့ပြည်내အဆင့်နဲ့ပြည်ထောင်စုအဆင့်အပြစ်ခတ်ရစဲရေးသဘောတူစာချုပ်မှာအစိုးရနဲ့အချက်30တချက်သဘောတူလက်မှတ်ရေးထိုးထားပေမဲ့တတ်တည်နေရာတတ်နေရာချထားရေးအပိုင်းမှာရှင်းရှင်းလင်းလင်းသဘောတူထားတာမျိုးမရှိသေးပါဘူး RCSS ရဲ့ခရီးစဉ်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအာဏာရလာတဲ့နောက်ပိုင်းနိုင်ငံတော်အတိုင်ပင်ခံကိုဒေါအောင်ဆန်းစုကြည်နဲ့ပထမဆုံးတွေ့ခဲ့တဲ့ခရီးစဉ်ဖြစ်ပါတယ်ရှင
်။ဆက်ပြီးတော့မွန်နိုင်ငံရေးပါတီနှစ်ခုဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသားပါတီတို့ပေါင်းစည်းနိုင်ရေးအတွက်ပေါင်းစည်းရေးကိုလိုလားတဲ့နှစ်ဖက်ပါတီကပါတီဝင်တချို့တွေဦးဆောင်ပြီးရမ်ညအင်အားစုဆိုတဲ့အမည်နဲ့လှုပ်ရှားမှုတွေပြုလုပ်နေတာပါ။ဒီအင်အားစုအနေနဲ့ပေါင်းစည်းရေးကိုလှုပ်ဆောင်နိုင်မလားပါတီအသစ်ထက်မှန်ဖြစ်ပေါ်လာမလားဆိုတဲ့အခြေအနေတွေဟာမေးခွန်းထုတ်စရာဖြစ်လို့နေပါတယ်။ဒီအခြေအနေကိုမင်းစနိုင်ကနေစူးစီးတင်ဆက်ထားပါတယ
်။ရမညအင်အားစုရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးအင်အားစုမှာပါဝင်နေတဲ့ဒေါက်တာမင်းဆိုးလင်းကအခုလိုပြောပါတယ
်။မွန်နေညညို့ဖို့မွန်နေတပတ်ကြီးဖြစ်ဖို့မွန်နေအင်အားရှိဖို့အားတော်ပဲပြည်သူကိုဆင်းပြီးတော့ချပြပြီးတော့ဖြစ်နေတဲ့အလားအလာတွေကိုသူတို့စီကအကြံဉာဏ်လို့ရသည်မြရယူနေရင်ဖြစ်တယ်အဲ့ဒါကိုလည်းအချိန်ကတည်းကရှိပါတယ်အချိန်ကဒီနှစ်ဒီဇင်ဘာလကုန်နေဖြစ်ပါတယ်ဒီဇင်ဘာလကုန်ဝိုင်းရင်ပြည်သူစီကရလာတဲ့အကြံကောင်းညာကောင်းတွေပေါ်မူတည်ပြီးတော့အစည်းအဝေးကြီးတစ်ခုပေါ့ conference တစ်ခုလောက်လုပ်ဖို့ရွယ်ထားပါတယ်ရှိဘလို့ဆက်သွားရမလဲဆိုတော့အင်အားစုကြီးတစ်ခုကနေချမှတ်ပြီးတော့ရှင်းလင်းစုံချသွားမှာဖြစ်ပါတယ
်။ရမညအင်အားစုဟာနောက်ထပ်မွန်ပါတီအသစ်တစ်ခုထပ်တည်ထောင်ဖို့မဟုတ်ဘူးဆိုတာကိုလည်းအင်အားစုဝင်ဖြစ်တဲ့ဒေါက်တာအောင်နိုင်ဦးကအခုလိုပြောပါတယ်
။ကျွန်တော်ပါတီအသစ်ထောင်ဖို့ကျွန်တော်စိတ်မကူဘူး။ဒါမှမဟုတ်ကျွန်တော်တို့သွားချင်တယ်ပါတီအသစ်ထူထောင်ရေးသွားရမှာ။ကျွန်တော်တို့မွန်တမျိုးသားလုံးကိုကိုစားပြုတ်နိုင်တဲ့မွန်ပါတီတစ်ခုတည်းဖြစ်ရေးပဲကျွန်တော်သွားရတယ်။
ရ
ยามญาเอียสุปอลาราฮามอนลูทุฤอาจารย์กั่วเล่ได้อเมนฤชีณีบาเดมอนฤมาปาติ3ปาติชิแคลุมอนฤแมฤช่องฤได้จามานอกทับปาติอติตตคุทับปอลามาโกซูใหญ่ณีจาบาเดยามญาเอียสุปอลาราเนธานะปะเตปีมอนนักงานเยโกอนิกะเล่ลาสอดจิณีเดมิมินฤกะอคุลุเปียวบาเด
ရာစုလိုပဲတော့မြင်တာပေါ့ရာစုကအားလုံးပူးပေါင်းပါဝင်ဖို့ရှိပဲနဲ့ကိုယ့်ဘာသာကိုယ်ပါတိအသက်ထောင်လိုက်မှဆိုရင်တော့မကောင်းဘူးပေါ့ဤသာလုံးပြီးတော့မှဤသာကနဲ့ဆုံးသက်ချက်အတိုင်းသွားမှဆိုရင်တော့ဒါမွန်လိုသက်ပူတော့အကျိုးများလိမ့်မယ်လို့ယူဆတာပေါ့နော်လက်ရှိမှာတော့မွန်တေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးသားပါတီနှစ်ပါတီကနေထုတ်ပယ်ခံရတဲ့သူတွေအနာပယ်ခံရတဲ့သူတ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
သမိုင်းပညာရှင်ဒေါက်တာအေချန်ဦးဆောင်တဲ့အနောက်ဖက်နယ်စပ်ဒေသရခိုင်မြို့သားနယ်မြေပြန်လည်တည်ဆောက်ရေးကော်မတီရာရင်နဲ့လူမှုအဖွဲ့အစည်းတွေကနေစစ်တွေမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မန်စီမြို့နယ်မိန်ခေါင်ဒုက္ခတဲစခန်းရွာသား၃ဦးအသက်ခံရမှုနဲ့ပတ်သက်ပြီးဆွဲချက်တင်ခံထားရတဲ့တပ်မတော်အရာရှိစစ်တီ၆ဦးကနေပြစ်မှုကျူးလွန်ကြောင်းဝန်ခံခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနယ်စပ်ဒေသကတရင်သားသတင်းတောက်တွေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်
။ကဘာကြီးကြုံတွေ့နေရတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့လည်းဝင်ကြီးနှစ်ဦးတကပိတ်ဆွေးနွေးခဲ့ကြပါတယ်။မြောက်ကိုရရင်းနဲ့ပတ်သက်လို့လက်တလုံးမှာတန်တမာရင်းနှီးနဲ့ဆက်လက်ကိုင်းတွဲဖြည့်ရှင်းနေဆဲဖြစ်ပေမဲ့လည်းကိုကိုကိုကာကွယ်ဖို့အတွက်ရောနောက်အမေရိကန်ရဲ့မဟာမိတ်တွေကိုကာကွယ်ဖို့အတွက်ပါ CNE 3ရင်3ရလိမ့်မယ်ဆိုတဲ့လက်တွေ့အခြေအနေတစ်ခုဖြစ်လာတဲ့အပေါ်မှာလည်းအတိအမှတ်ပြုလက်ခံထားတယ်လို့ကာကွယ်ရေးဝန်ကြီးမက်ဒစ်ကပြောသွားပါရရှင်
IS Islam စစ်သေးကြတွေသိမ်းပိုက်ထားတဲ့အီရတ်နိုင်ငံကဟာဝေဂျာမြို့ကိုအစိုးရတပ်တွေကပြန်လည်သိမ်းပိုက်ဖို့ထိုးစစ်တွေစတင်လိုက်ပြီလို့အီရတ်ဝန်ကြီးချုပ် Haider El Abadi ကဒီနေ့ကြေညာလိုက်ပါတယ်။ IS စစ်သေးကြတွေနောက်ဆုံးထိန်းထားတဲ့ဒေသတွေထဲကတစ်ခုဖြစ်တဲ့ဒီဟာဝေဂျာမြို့ဟာအီရတ်နိုင်ငံမြို့တော်ဘက်ဒတ်ရဲ့မြောက်ဘက်မိုင်150ဂန်အကွာမှာရှိပြီးယေနန်မြို့တော်ဖြစ်တဲ့ကာကွတ်ရဲ့အနောက်ဘက်မှာရှိတာပါ။2014ခုနှစ်ကတည်းက IS စစ်သေးကြတဲ့ဒီဟာဝေဂျာမြို့ကိုသိမ်းပိုက်ခဲ့တာအပြင်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသအခြေပြန်ကိုလည်းထိန်းသိမ်းလာခဲ့ပါတယ်။တကယ်တော့အဲ့ဒီအချိန်ကစပြီးလွန်ခဲ့တဲ့3နှစ်အတွင်းအရသာ3000ကျော်စစ်ပေးလူရကိုထွက်ပြေးခဲ့ရပြီးဆက်ချက်နေသေးတဲ့လူပေါင်း 7500 ဟာလည်းအကြီးကျယ်စစ်တမ်းတွေခံနေရတယ်လို့ကုလသမဂ္ဂဘက်ကထုတ်ပြောထားပါတယ်ခင်ဗျာ
။ကြာသပတင်းနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွေနဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်။ရခိုင်ပြည်နယ်စစ်တွေမြို့မှာနိုင်ငံတကာကြက်ချေနေအဖွဲ့ ICRC ရုံးကိုလူစုဟုလူဝင်းနဲ့ဝိုင်းဝင်းချင်းချောက်ခဲ့ကြတဲ့သူတွေထဲမှာဒေသခံမဟုတ်သူတွေပါဝင်နေကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရသူကပြောပါတယ်။ဗုဒ္ဓဦးနေညပိုင်းကဖြစ်ပွားခဲ့တဲ့ ICRC အဖွဲ့ရဲ့ထောက်ပံ့ရေးတင်မောကိုမင်းညကလူစုလူဝင်းနဲ့တာစီခံရတဲ့အဖြစ်မျိုးတွေကိုရှောင်ရှားဖို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေကိုသက်ဆိုင်ရာအာဏာပိုင်တွေနဲ့ညှိနှိုင်းဆောင်ရွက်ဖို့လိုအပ်ကြောင်းလည်းသူကပြောသွားပါတယ်။သတင်းပြည်ဆောင်ကို VOA မြန်မာပိုင်းသတင်းတောက်မြင့်မြင့်ခိုင်ကစုံစမ်းတင်ပြထားပါရရှင
်စက်တင်ဘာ20ရက်နေ့ညပိုင်းကစစ်တွေမျိုးစင်ကြီးဘုံမှာဘူဒီတောင်မောင်တော်ကအိုးရင်ဆွန့်ခွာခဲ့ကြရတဲ့ဒုက္ခသည်တွေအတွက်ကုညီထောက်ပံ့ရေးပစ္စည်းတွေသွားပို့မဲ့နိုင်ငံတကာကြက်ချီနီအဖွဲ့ ICRC ရဲ့ထောက်ပံ့ရေးတင်မောကိုလူစုလူဝေးနဲ့ဟန်တားခဲ့တာကြောင့်လုံခြုံရေးရဲတပ်ဖွဲ့တွေကမျက်ရည်ယူပုံသုံးပြီးလူစုခွဲခဲ့ရတာပါအဲ့ဒီဖြစ်စဉ်မှာဒေသခံတွေပါဝင်တာမရှိဘဲICRC ကိုအကြောင်းပြပြီးဂျားတွေကတင်းငိအေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်နေသူတွေရှိနေတယ်လို့ဥတင်မောင်ဆွေကအခုလိုပြောပါတယ
်။ဒေသခံတွေလှုပ်တယ်ဆိုတာမပြောပါနဲ့။ကျွန်တော်ဒေသခံတွေလှုပ်တာမဟုတ်ဘူး။ဒီကဖြစ်စဉ်ဖြစ်တဲ့အချိန်မှာဒေသခံတယောက်မှမပါဘူး။ဒီမှာဒေသခံတယောက်မှမပါဘူး။ကျွန်တော်တို့ဒီမြို့မှာနေနေတာဒီမှာရှိလူမျိုးတက်ဖို့ဝင်နေတော့ကျွန်တော်တို့ဒီမှာအနိကဝိပကတော့ထိနေတယ်လို့ပြောရခါမှာဒေသခံလုံအောင်မပါဘူး။ဟောဒီမှာဒေသခံဒီမှာရှိတဲ့စီကံထိနေတန်ဃာတော်တွေပါသွားထိတော့လေဒီသူတို့ပြောတဲ့စကားလည်းနားမထောင်ခုနှစ်ချိန်လောက်ကျွန်တော်သွားရောက်နှိမ့်နေတယ်ဒီဥစ္စာတွေဒါတော့လည်းလက်မခံ ICRC ကိုအကြောင်းပြပြီးတော့အကြောင်းပြပြီးတော့အဓိကတော့ဒီတင်းငင်းအေဂျင့်မှုပြစ်အောင်စုပူအောင်ဒါလုပ်တာပါနောက်ဘက်ကနေပြီးတော့ဒီအောင်ခွင့်ကောင်းယူပြီးတော့ဒါလုပ်မယ်အဖွဲ့